ကရင်ပြည်နယ်နိုင်ငံစည်းပွားမြင့်တင်ရေးပြည်နယ်အဆင့်ကျေးရွာစီမံကိန်းကြီးကြပ်မှုကော်မတီ၏ငါးမြင့်ဆောင်2022လုပ်ငန်းညှိနှိုင်းအစည်းအဝေးကိုယမနေ့နံနက်10နာရီခန့်ကပြည်နယ်အစိုးရဖွဲ့ရုံးအစည်းအဝေးခန်းမတင်၌ကျင်းပပြုလုပ်ခဲ့ပါသည်အစည်းအဝေးတွင်ကရင်ပြည်နယ်ဝန်ကြီးချုပ်ဦးစောမြင့်ဦးကနိုင်ငံစည်းပွားမြင့်တင်ရေးရန်ပုံငွေများတောင်သူလက်ဝဲအမြင်ရောက်ရှိပြီးလုပ်ငန်းများစတင်အကောင့်ထဲဖော်နိုင်ရန်နှင့်စီမံကိန်းကြီးရွာများအစုဖွဲ့များမှန်မှန်ကန်ကန်စစ်စစ်ရွေးချယ်၍ထိရသောလုပ်ငန်းစဉ်များဖြစ်စေရန်ယခုအစည်းအဝေးကိုကျင်းပရခြင်းဖြစ်ကြောင်းနှွေစပါနေကြာမြေပဲပဲတိစိန်ပဲပုတ်တိနှံများကိုမကြာမီစတင်စိုက်ပျိုးကြတော့မှာဖြစ်သည့်အတွက်ပဏာမရွေးချယ်ထားသောကြီးရွာများစိုက်ပျိုးဧကနှင့်ထုတ်ချိန်မီပမာဏများကိုတင်ပြပေးစီလိုကြောင်းထို့အတူအသေးစားအငယ်စားအလက်စားစီးပွားရေးလုပ်ငန်းများဖွံ့ဖြိုးတိုးတက်စေတဖက်တလန်းမှာစိုက်ပျိုးမွေးမြူရေးထုတ်ကုန်များထုတ်လုပ်နိုင်ရေးသမဝါယမအသင်းအဖွဲ့များအနေဖြင့်ချင်းငွေများထုတ်ချေပေးရန်ဆောင်ရွက်လျက်ရှိရာအမှန်တကယ်အကျိုးရှိသည့်လုပ်ငန်းများကိုမတီဆောင်ရွက်ပေးနိုင်ရန်လိုကြောင်းစီမံကိန်းကြီးရွာများအစုဖွဲ့များဖွဲ့စည်းဆောင်ရွက်ထားပြီးကော်မတီများအမြန်ဖွဲ့စည်း၍လုပ်ငန်းမြန်မြန်စတင်နိုင်ရန်ပူးပေါင်းဆောင်ရွက်ကြစီလိုကြောင်းပြောကြားခဲ့ပါသည်ဒီနောက်မှာတော့ပြည်내စီးပွားရေးရာဝန်ကြီးဦးစောခင်မောင်မြေကစိုက်ပျိုးရေးမွေးမြူရေး၎င်းတို့ကိုအခြေခံသည့်ကုန်ထုတ်လုပ်ငန်းများနှင့်စံဆက်စီးဆက်မြို့ဩဇာစက်ရုံများအစရှိသောအသေးစားအငယ်စားအလက်စားစက်မှုလုပ်ငန်းများမှလုပ်ငန်းပပနာပေါ်မူတည်၍လိုအပ်သည့်ချင်းငွေများစစ်စစ်ထုတ်ပေးနိုင်ရေးဝန်ဆင်းစစ်ဆေးဆောင်ရွက်ခဲ့သည့်အခြေအနေများအားရှင်းလင်းတင်ပြပြီးပြည်내အဆင့်ဌာနဆိုင်ရာအကြီးအကဲများကသက်ဆိုင်ရာကဏ္ဍအလိုက်နိုင်ငံစီးပွားမြင့်တင်ရေးရန်ပုံငွေထုတ်ချီပေးနိုင်ရေးပြင်ဆင်ဆောင်ရွက်ထားမှုအခြေအနေများကိုဆွေးနွေးတင်ပြခဲ့ကြရာဗီဒီယိုကွန်ဖရင့်စနစ်ဖြင့်အစည်းအဝေးသို့တက်ရောက်လာသောခရိုင်မြို့နယ်အုပ်ချုပ်ရေးမှူးများကစီမံကိန်းကြီးရွာအစုဖွဲ့များဖွဲ့စည်းဆောင်ရွက်ပြီးစီမှုအခြေအနေစာရေးကနေချင်းွေရယူသည့်ပမာဏများကိုဆွေးနွေးတင်ပြခဲ့ကြပါသည်အဲ့ဒီနောက်မှာတော့အစည်းအဝေးသို့တက်ရောက်လာသူများကဖြစ်ဆွယ်အကြံပြုဆွေးနွေးတင်ပြခဲ့ကြကပြည်내ဝန်ကြီးချုပ်ကတင်ပြချက်များအပေါ်ပေါင်းစပ်ညှိနှိုင်းဖြစ်စည်းဆောင်ရွက်ပေးခဲ့ပြီးဒီကုန်းချုပ်အမားစကားပြောကြားခဲ့ကြောင်းသိရှိရပါတယ်ဒီသတင်းကိုပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနဖန်ခရိုင်ပြည်ဆက်ကရိုက်ကူးပေးဖို့တာဖြစ်ပါတယ်